မြန်မာနိုင်ငံမှာဘာသာရေးအရလူနည်းစုတွေပေါ်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပေါ်ရအောင်အစိုးရအနေနဲ့ကာကွယ်တားဆီးပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒါအပြင်လွန်ခဲ့တဲ့သတင်းပတ်ကျော်အတွင်းဖြစ်ခဲ့တဲ့မွတ်စလင်လူနည်းစုတွေပေါ်အကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုအတွက်စုံစမ်းအရေးယူဖို့လိုတယ်လို့ကုလသမဂ္ဂဆိုင်ရာမဟာမင်းရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးမှာအင်္ဂါနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။အကြောင်းစုံကိုမိုင်းအင်ဂျင်နိုင်ကတင်ပြပါမယ်။
မြန်မာနိုင်ငံမှာရှေ့ရအတွင်းမွတ်စလင်လူနည်းစုအတိုင်းဝိုင်းကိုပြစ်မှတ်ထားပြီးဆန့်ကျင်တဲ့အနေနဲ့လူအုပ်စုလိုက်အကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုဇက်တိုက်ပေါ်ပေါက်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့ထိတ်လန့်တုန်လှုပ်မိကြောင်းသတင်းစာရှင်းလင်းပွဲမှာလူခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ကော်ဘီလ်ကပြောသွားပါတယ်
။ We call on the authorities to investigate both these incidents as well as the responses.By local authorities.
ဒီကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုစလုံးကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့နဲ့ဒေသခံအာဏာပိုင်တွေဘက်ကလည်းမြင်းမြန်းဆန်းဆန်းစစ်စစ်ဆက်ဆက်နဲ့တုံ့ပြန်ဆောင်ရွက်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်။ဒီလိုလူအုပ်စုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေတိုင်းပြည်အတွင်းနောက်ထပ်ရန်လိုမှုတွေအမုန်းပွားမှုတွေဖြစ်စေနိုင်ပါတယ်။ဘာသာရေးဆန့်ကျင်မုန်းလိတဲ့ဖြစ်ရပ်တွေနောက်ထပ်မပေါ်အောင်လူအပ်တဲ့ဆောင်ရွက်မှုတွေကိုအမြန်ဆုံးလုပ်ဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်
။ဒီကနေ့တောက်ကြနေကအကြမ်းဖက်လူအုပ်စုကနေကချင်ပြည်နယ်ဖားခတ်မြို့နယ်မှာရှိတဲ့ဘလီကျောင်းကိုမိရှုဖျက်ဆီးခဲ့တာနဲ့ပတ်သက်လို့မြမအစိုးရကဇူလိုင်လ၁ရက်နေ့ကသတင်းထုတ်ပြန်ရမှာဒေသခံရဲအာဏာပိုင်တွေကအကြမ်းဖက်လူအုပ်ကိုတားဆီးဖို့ကြိုးစားတော့လဲအောင်မြင်မှုမရခဲ့ဘူးလို့ဖော်ပြထားပါတယ်။ဒီမတိုင်ခင်သတင်းဖက်အစောပိုင်းဇူလ23ရက်နေ့ကလည်းပဲခူးတိုင်းတရဲသမိန်ကျေးရွာမှာအကြမ်းဖက်လူအုပ်စုကနေဘလီအဆောက်အုံအတွင်းပိုင်းတချို့ကိုတိုက်ခိုက်ဖျက်ဆီးခဲ့တဲ့အပြင်အခြားသူတွေရဲ့ပိုင်ဆိုင်မှုအဆောက်အုံနဲ့ပစ္စည်းတွေကိုဖျက်ဆီးပစ်ခဲ့ကြတာပါ။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းတိုင်ကြားမဲ့သူမရှိတဲ့အတွက်ကျူးလွန်သူတွေကိုအရေးယူအပြစ်ပေးခြင်းမရှိခဲ့ဘူးလို့ပဲခူးတိုင်းဒေသရဲမှူးကြီးမျိုးမင်းထိုက်ကသတင်းတောက်တွေကိုဇွန်လ28ရက်နေ့ကပြောကြားခဲ့ပါတယ်။ဒါကြောင့်ဖားကတ်မှာအခင်းထစ်တဲ့အချိန်ရဲတပ်ဖွဲ့ရှိနေပါရဲ့နဲ့အကြမ်းဖက်လူအုပ်ကိုတားဆီးဟန်တားနိုင်ခြင်းမရှိခဲ့တာတရဲသမိန်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာလည်းရာဇဝတ်ဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကလုံးဝဆောင်ရွက်ခဲ့ခြင်းမရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလိုမဲစိုးရိမ်မကင်းဖြစ်မိကြောင်းရူပတ်ကော်ဗီလ်ကပြောပါရယ
် Failure to investigate and prosecute such crimes would send a worrying message that attacks against religious minorities will go unpunished. The government must send a clear
ဒီရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပြီးအရေးယူအပြစ်ပေးဖို့ပြက်ကွက်မယ်ဆိုရင်ဘာသာရေးအရလူနည်းစုတွေပေါ်တိုက်ခိုက်မှုကိုအရေးမယူဆိုတဲ့စိုးရိမ်စရာအမြင်မျိုးဖြစ်သွားစေနိုင်ပါတယ်။လူတိုင်းတရားဥပဒေစိုးမိုးမှုအောက်မှာနေထိုင်ကြရတဲ့ဆိုတာမျိုးခံစားနိုင်အောင်မွတ်စလင်နဲ့အခြားဘာသာရေးအရာလူနည်းစုတွေပေါ်တိုက်ခိုက်မှုတွေရပ်တန့်ကရပ်ရမယ်ဆိုတာအစိုးရကပြက်ပြက်သားသားလုပ်ပြဖို့လိုအပ်ပါတယ်
။ခွဲခြားဆက်ဆံမှုအမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုတွေကိုတံပြန်တားဆီးနိုင်ဖို့တတ်နိုင်သမျှအားထုတ်ဆောင်ရွက်သွားဖို့လိုတယ်လို့မကြသေးခင်ကလူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့မြန်မာနိုင်ငံကလူနည်းစုတွေရဲ့အခြေအနေနဲ့ပတ်သက်တဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်ရှင်။